ပြည်တွင်းစစ်ကြောင့်ဒေသခံပြည်သူတွေအသက်အိုးအိမ်ဆုံးရှုံးခဲ့ရတယ်လို့စစ်ဘေးဒုက္ခသည်အဖြစ်တင်ဆောင်နေကြရတာကြောင့်မြန်မာနိုင်ငံအတွင်းဖြစ်ပွားနေတဲ့စစ်ပွဲတွေအများရပ်တန့်ပေးဖို့ထောင်နဲ့ချီတဲ့တိုင်းရင်းသားပေါင်းစုံဒေသခံပြည်သူတွေကကုတ်ခိုင်မြို့မှာဒီကနေ့မနက်ပိုင်းကစန္ဒဖော်ထုတ်တောင်းဆိုခဲ့ကြပါတယ်ဆက်သွယ်မေးမြန်းထားတဲ့ကိုညာဝင်းအောင်ကပြောပြပေးပါပါရှင်
မြန်မာတပ်မတော်နဲ့တိုင်းသားလက်နက်ကင်တွေကြားဖြစ်ပွားနေတဲ့စစ်ပွဲတွေရပ်တန့်ကြဖို့ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခတ်မြို့မှာဒီကနေ့မနက်ပိုင်းကမြို့တွင်းစီတန်းလှည့်လည်ဆန္ဒထုတ်ဖော်ခဲ့ကြတာဖြစ်ပါတယ
်
ကုတ်ခတ်မြို့နယ်တိုင်းသားယဉ်ကျေးမှုပေါင်းစုံဆန္ဒထုတ်ဖော်ပွဲကိုမနက်9နာရီကနေနေ့လယ်12နာရီထိကုတ်ခိုင်မြို့ကြောက်တိုင်ခွင်းကနေအောင်ချမ်းသာစားတော့ဆိုင်တိအဲ့ဒီကမှကြောက်တိုင်ခွင်းအထိထောင်ကျော်တဲ့ဒေသခံတိုင်းသားတွေကချီတက်လမ်းလျှောက်ဆန္ဒထုတ်ဖော်ခဲ့ကြတာဖြစ်ပါတယ်စစ်ပွဲတွေကြောင့်အသက်အိုးအိမ်ပျက်စီးဆုံးရှုံးရသလိုစစ်ဘေးဒုက္ခသည်တွေအဖြစ်နေရစွန့်ခွာတင်းရှောင်ကြရကြောင်းအမျိုးသမီးကလေးငယ်နဲ့တက်ကြီးရွယ်အိုတွေရဲ့ဘဝလုံခြုံရေးအတွက်ဒေသခံတွေမှာစိုးရိမ်မှုရှိနေတာကြောင့်စစ်ပွဲတွေရပ်တန့်ပေးဖို့တောင်းဆိုရတာဖြစ်ကြောင်းဒီဆန္ဒထုတ်ပေါ်ပွဲကိုဦးဆောင်သူပလောင်တိုင်းရင်းသားဦးထွန်းအောင်က VOA မြန်မာပိုင်းကိုပြောပါတယ
်ကျွန်တော်တို့ဒေသမှာဒီလိုဖြစ်ဖြစ်ကျွန်တော်တို့တိုင်းရင်းသားတွေဒုက္ခရောက်တဲ့အကြောင်းပေါ့ဖြစ်ဖြစ်ကျွန်တော်အိုးအိမ်လုံးချုံရေးကျွန်တော်စီးပွားလုံးချုံရေးနောက်ပြီးတော့မှကျွန်တော်တို့ကအဲ့မှာမနေနိုင်ဘူးဆိုကျွန်တော်စိတ်ပေးဒုက္ခတွေစိတ်ရှောင်တယ်ဖြစ်လာမှာအဲ့တော့စိတ်ပေးဒုက္ခတွေဖြစ်လာပြီးဟေးဆိုကျွန်တော်တို့တိုင်းရင်းသားတွေဘဝကျွန်တော်တို့ဘဝရေမှန်းချက်ကိုပျောက်သွားသလိုဖြစ်နေတာလေအဲ့ဒီဒီလူစစ်တံကိုကျွန်တော်ဒီကခါသိခံနေရပါတယ်။နောက်ဖက်စလုံးကိုစစ်ပွဲမဖြစ်ပဲနဲ့နိုင်ငံရေးစပွဲပိုင်းပေါ်မှာထိုင်ပြီးတော့ဆွေးနွေးတဲ့နေ့ကိုကျွန်တော်ကလိုချင်နေတာ။အာစန္ဒပေါ်ထုတ်တဲ့ကျွန်တော်တိုင်းဒေသခံတိုင်းသားတွေပေါ့၂000လောက်ပဲရှိပါတယ်
။ဒီအပိုင်းတွင်ကချင်ဒေသမှာ KIA တပ်တွေနဲ့မြမတပ်မတော်တို့စီရေးတင်းမာနေကြသလိုဒီကနေ့မှဆိုရင်လဲရှမ်းပြည်ကြောင်မဲဒေသမှာ TNL တအောင်းပလောင်တပ်တွေနဲ့အစိုးရတပ်တွေတိုက်ပွဲဖြစ်ပွားနေပါတယ်။ဒီလိုပြည်တွင်းစစ်ကြောင့်ကလင်းငယ်တွေရဲ့ပညာရေးကိုထိခိုက်စေပြီးငြင်းငြမ်းစွာပညာသင်ကြားနိုင်ရင်နဲ့စစ်ဘေးဒုက္ခသည်တွေကိုရိတ်ကဖြတ်တောက်မှုကနေရပ်တန့်ဖို့တောင်းဆိုခဲ့ကြတာပါဆန္ဒပြပွဲမှာပါဝင်သူတဦးဖြစ်တဲ့စိုင်းလန်းဝိုင်းကသူ့အမြင်ကိုပြောပါတယ
်ဟိုပါပေါ့အများဆုံးဖြစ်တာတော့ဒီရွာတွေအားလုံးကဖြစ်စီကြတာများတယ်ပြီးတော့ဒီကလေးငယ်တွေရဲ့ပညာရေးပေါ့နော်တောင်းရရဲ့ဖြစ်စီကြတယ်အားလုံးကဟိုပါပေါ့နေရာအတွက်လည်းအခက်အခဲရှိကြတယ်အခုဒုက္ခတွေလည်းအများကြီးပေါ့အဲ့ဒီဒီလိုလေအရင်ဒုက္ခရောက်တယ်ပေါ့အများကြီးတော့အိုးအိမ်ဆုံးခေါ်ပြီးပြေးလာတဲ့အခက်အခဲအများဆုံးပဲဗျအတိကတော့ဒီစစ်ပွဲကြောင့်ဒီလိုအခက်အခဲတွေဖြစ်လာတယ်ပေါ့နော်အဲ့တော့စစ်ပွဲအားလုံးရပ်တန့်ပြီးဖြစ်ရှင်တယ်ပေါ့
NLD အစိုးရကလည်းပြည်တွင်းစစ်ရပ်ဆဲနိုင်ရေးအတွက်အပြည့်အညဉ့်ဉဏ်ရေးဖြစ်စဉ်ကိုဆက်လက်စ조사အကောင်အထည်ဖော်နေပေမဲ့လက်တွေ့မှာတိုင်းသားဒေသအတွင်းစစ်ပွဲတွေဆက်ရှိနေတာကြောင့်ဒီစစ်ပွဲတွေအမြန်ရပ်တန့်ပေးဖို့လိုလားကြောင်းဦးထွန်းအောင်ကပြောပါတယ
်ပါဝင်ရှိတဲ့အစိုးရလူကြီးတွေတော့လုံနေပါတယ်ဆွေးနွေးနေပါတယ်ဆွေးနွေးနေပါတယ်ဒါပေမဲ့ဒီအောက်မှာတော့သူတို့ဆွေးနွေးတဲ့ကာလကိုကျွန်တော်ဒီမှာဆက်ပွဲဖြစ်နေတာလေအားအားတွေကိုပြစ်နိုင်ရင်အများဆုံးဒီလိုစိတ်မရှိအောင်လုပ်ပေးစီချင်ပါတယ
်ကုကံမျိုးတိုင်းသားပေါင်းစုံဆန္ဒထုတ်ဖော်ပွဲကနေကြီးညာချက်တစ်ဆောင်ထုတ်ပြန်ခဲ့ပြီးပြည်တွင်းစစ်ဖြစ်ပွားအောင်ဖန်တီးတဲ့လူပုဂ္ဂိုလ်အဖွဲ့အစည်းအလုံးရဲ့လုပ်ရက်တွေကိုပြင်းထန်စွာရှုတ်ချကြောင်းအကြမ်းဖက်မှုမှန်သမျှကိုလည်းရှုတ်ချကြောင်းသဘောထားထုတ်ပြန်ခဲ့တာတွေ့ရပါတယ်ဒီကနေ့မနေ့ပိုင်းတုန်းကလည်းကချင်ပြည်နယ်မိုးမောင်းမြို့မှာရာကြောတဲ့ဒေသခံတွေကစစ်ပွဲတွေရပ်ဖို့နဲ့ငញ្ញမ်းကြီးလိုလာကြောင်းဆန္ဒထုတ်ဖော်ခဲ့ကြပါတယ်ခင်ဗျာ